ဖိလစ်ပိုင်နိုင်ငံရဲ့အမည်ကိုမဟာလိကာအဖြစ်ပြောင်းလဲရေးအစိုးပြုချက်ကိုသမ္မတရိုဒရီဂိုဒူတာတေကပြန်လည်ဖော်ထုတ်ပြောဆိုလာပြီးနောက်မှာတော့နိုင်ငံအမည်ပြောင်းရေးအတွက်ဥပဒေသင့်တဲ့လူမှုဆန္ဒခံယူပွဲနဲ့အတည်ပြုဖို့လည်းလိုအပ်မှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတနန်တော်ကအင်ကာနေမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကသမ္မတဒူတာတေကဖိလစ်ပိုင်ဆိုရာကကိုလိုနီကနေမွေးဖွားလာတာလို့ပြောဆိုပြီးနိုင်ငံရဲ့နာမည်ကိုမဟာလိကာအဖြစ်ပြောင်းလဲရေးတမရဟောင်းဖာဒီနန်မာကိုစ်ရဲ့အဆိုကမှန်တယ်လို့မဂင်တီနီယိုကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာပါမဟာလိကာဆိုတဲ့အသုံးနှုန်းကတော့မလေးဘာသာစကားမှလည်းအသုံးပြုပြီးပါဠိစကားကဆင်းသက်လာတာဖြစ်ပြီးကြီးမြတ်တဲ့ဂုဏ်သိက္ခာနဲ့ဖန်တီးမှုလို့အဓိပ္ပာယ်ရပါတယ်ပေါ်တူဂီနယ်မြေသစ်ရှာဝဲသူဖာဒီနန်မာဂျယ်လန်ရဲ့ဖိလစ်ပိုင်ခီးစဉ်ကိုငွေကြေးထောက်ပံ့ခဲ့တဲ့စပိန်ဘီယင်ဖိလစ်ဒီစကင်းကိုအဆွဲပြုပြီးစပိန်ကိုလိုနီတွေကဖိလစ်ပိုင်လိုအမည်ပေးခဲ့တာဆိုပြီးလဲသမရထူတာတေးကပြောဆိုခဲ့ပါတယ်။တချင်ချင်းမှာတော့နိုင်ငံအမည်ကိုပြောင်းမယ်လို့သမရကထပ်လောင်းပြောပါတယ်။သမရရဲ့ပြောခွင့်ရဆေဗာဒိုပေနီလိုကတော့နိုင်ငံရဲ့အမည်ကိုပြောင်းလဲဖို့လွှတ်တော်ဘက်ကဆောင်ရွက်ချက်လိုအပ်တယ်လို့ပြောပါတယ်။နိုင်ငံရဲ့အမည်ကိုပြောင်းလဲရေးအတွက်လွှတ်တော်ဘက်ကဥပဒေပြုနိုင်တယ်လို့အခြေခံဥပဒေမှာပြဋ္ဌာန်းထားပြီးဒါကိုလူမှုသဘောထားစံတာခံယူရမှာဖြစ်တယ်လို့သမရရဲ့ပြောခွင့်ရကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။